လက်ရှိ30တကြိမ်မြောက်အာဆီယံထိပ်သီးညီလာခံအပြီးထုတ်ပြန်မဲ့အာဆီယံသဘောထားကြေညာချက်ရဲ့မူကြမ်းမှာနိုင်ငံတကာစောင့်ကြည့်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့စိုးရိမ်ကြောင်းထည့်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်လူခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်လိုက်ပါတယ်။ရိုဟင်ဂျာရေးအာဆီယံညီလာခံအတွင်းဆွေးနွေးခဲ့ကြသလိုအာဆီယံနဲ့ကုလသမဂ္ဂညီလာခံမှာလည်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကရိုဟင်ဂျာဒုက္ခသည်ပြဿနာဖြေရှင်းရေးဟာအာဆီယံဒေသအတွက်အရေးကြီးတဲ့အကြောင်းသတိပေးခဲ့ပေမယ့်အခုလိုအာဆီယံရဲ့မူကြမ်းထဲမှာတော့ရိုဟင်ဂျာရေးကိုထည့်သွင်းထားခြင်းမရှိခဲ့တာပါ။မန်အင်ဂျင်နီယာကဆက်ပြီးတော့တင်ပြပါလိမ့်မယ
်။ဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလ13ရက်နေ့ကနေ14ရက်နေ့အထိကျင်းပနေတဲ့အာဆီယံ10နိုင်ငံရဲ့ညီလာခံအပြီးထုတ်ပြန်မဲ့ကြေညာချက်ရဲ့မူကြမ်းကိုသတင်းဌာနတွေကလက်ခံရရှိရမှာနှစ်လအတွင်းရိုဟင်ဂျာဒုက္ခသည်ပေါင်း6သိန်းကျော်အိုးအိမ်ဆုံးခွာပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့ထည့်သွင်းထားတာမတွေ့ရပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုအခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံမြန်မာဆိုရဘက်မှအာဆီယံကရည်တည်နေကြောင်းအာဆီယံကြေညာချက်မူကြမ်းကပေါ်ပြနေတယ်လို့ဒေတာတွင်ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒါ့အပြင်ဒီကြေညာချက်မူကြမ်းမှာရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းထည့်သွင်းပေါ်ပြခြင်းမရှိသလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးလူသားချင်းစာနာမှုအထောက်အကူပေးရေးရရှိမှုအရေးကြီးကြောင်းကိုသာစာပိုက်တစ်ပိုက်အနေနဲ့ပဲထည့်သွင်းပေါ်ပြထားပါတယ်။ဒီကြေညာချက်ကိုအာဆီယံအလှည့်ကျဥက္ကဋ္ဌဖိလစ်ပိုင်ကအဓိကတာဝန်ယူရေးဆွဲခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်အရေးကိုမူကြမ်းမှာဖော်ပြထားခြင်းမရှိပေမဲ့တနင်္လာနေ့ကပြုလုပ်တဲ့အာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာတော့အတွင်းရေးမှူးချုပ်ဂူတာရက်စ်ကရိုဟင်ဂျာဒုက္ခသည်အရေးဖြေရှင်းဖို့အရှေ့တောင်အာရှဒေသအတွက်အရေးကြီးကြောင်းအခုလိုသတိပေးခဲ့ပါတယ
်။ I cannot hide my deep concern with the dramatic movement of hundreds of thousands of refugees from Myanmar to Bangladesh. It is a worrying escalation in the protracted tragedy.And the potential source of instability in the region.
မြန်မာနိုင်ငံဘက်ချမ်းမာကြမ်းဖက်မှုတွေကြောင့်ထိတ်လန့်ကြောက်ရွံ့ပြီးတော့တိတ်နေချီတဲ့ဒုက္ခတွေတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့အခြေအနေပေါ်မှာကျွန်တော်ရဲ့အလွန်မင်းဆိုရင်မကင်းဖြစ်မှုကိုကျွန်တော်ဖုံးကွယ်မထားနိုင်ပါဘူးအတိဒုက္ခရောက်နေကြတဲ့အခြေအနေကြာမြင့်လာတဲ့အမျှဆိုရင်ပေါ်ရအခြေအနေတွေမြင့်တက်လာပြီးတော့ဒေသတွင်းမတည်မငြိမ်ဖြစ်ဖို့နဲ့အဆွန်ရောက်ကြမ်းဖက်မှုတွေအတွက်အခြေခံပင်ရင်းဖြစ်လာနိုင်ခြေရှိနေပါတယ်
ဒါပြင်ရိုဟင်ဂျာဒုက္ခသည်ပြဿနာလို့အရေးကြီးတဲ့ပြဿနာတွေဖြေရှင်းပြီးဒေတာတွေရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးပေါ်ဆောင်နိုင်မှ2015အာဆီယံမျှော်မှန်းချက်ကိုအရောက်လှမ်းနိုင်မှာဖြစ်တယ်လို့လည်းကုလအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲမနေ့ကကျင်းပတဲ့အာဆီယံညီလာခံအတွင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းမြန်မာဘက်ကတော့ကိုဖီအာနန်အစီရင်ခံစာနဲ့အညီအကောင့်ထဲပေါ်ဆောင်ရွက်နေတဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေကိုလက်ခံကြိုဆိုတဲ့အကြောင်းပြောကြားခဲ့တဲ့အပြင်ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးပြတာနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုသတင်းပတ်သုံးပတ်အတွင်းအပြည့်အစုံလှုပ်ဆောင်သွားမယ်အကြောင်းဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရော်ကီကသတင်းတောက်တွေကိုအတည်ပြုပြောကြားခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဆွေးနွေးပွဲမှာအ ਨੇ ဆုံးအာဆီယံအဖွဲ့ဝင်နှစ်နိုင်ငံကတင်ပြခဲ့တယ်လို့လည်းသူကအခုလိုပြောပါတယ
်။ I don't want to make a mistake here but it was raised I believe by
ဒါနဲ့ပတ်သက်လို့ကျွန်တော်အမှားမခံနိုင်ပါဘူး။အ ਨੇ ဆုံးတော့နှစ်နိုင်ငံဓမ္မမှု၃နိုင်ငံလောက်ဆွေးနွေးခဲ့ကြပါတယ်။
အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမွတ်စလင်အများစုနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စတဲ့နိုင်ငံတွေကရိုဟင်ဂျာကိစ္စကိုအလေးပေးပြောဆိုကြတဲ့နိုင်ငံတွေဖြစ်ပါတယ်။အခုလိုအာဆီယံကြေညာချက်မူကြမ်းမှာရိုဟင်ဂျာအကြက်တဲကိစ္စထည့်သွင်းဖော်ပြခြင်းမရှိတဲ့အပေါ်နယူးယောက်အခြေစိုက်နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအံ့အားသင့်မိကြောင်းဝေဖန်လိုက်ပါတယ်
။ Yeah, it is shocking and incredible that ASEANfails to mention the Rohingya crisis directly in their draft statement. This is the world's worst humanitarian and human rights crisis right now.
အာဆီယံနေနဲ့သူတို့ရဲ့ကြေညာချက်မူကြမ်းမှာရိုဟင်ဂျာဒုက္ခသည်အကျက်တဲနဲ့ပတ်သက်လို့ဓာတ်ရိုက်ထုတ်ဖို့ပြောဆိုဖို့ပြက်ကွက်ခဲ့တာကိုကျွန်တော်တို့တုံ့လုံးစိတ်ပြတ်မိသလိုမြုံကြီးနိုင်အောင်ဖြစ်မိပါတယ်။အခုချိန်မှာကမ္ဘာပေါ်မှာအဆိုးအဝါဆုံးလူသားချင်းစာနာမှုဆိုင်ရာဒုက္ခအကျက်တဲကြီးဖြစ်နေတာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ကြပါတယ်။အများပြားသက်ဆုံးရှုံးခဲ့ကြသလိုရွာပေါင်း300ကျော်မိရှုဖြက်စီးခံခဲ့ရပါတယ်။အမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့တရုတ်နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့ကြမ်းဖက်မှုတွေရပ်တန့်ဖို့တောင်းဆိုတဲ့မြန်မာရေးကြေညာချက်ထုတ်ပြန်နိုင်ခဲ့ပါတယ်
။ဟုတ်ကဲ့တစ်ဖက်မှာရောဒီအာဆီယံရဲ့ဝင်ရောက်မဆွတ်ဖက်ရေးမှုရဒီကိစ္စကိုထည့်သွင်းဖော်ပြတာရောမဖြစ်နိုင်ဘူးလားရှင်
။ Yes, they are protecting each other.Because most ASEAN countries have
ဟုတ်ပါတယ်သူတို့အချင်းချင်းအကာအကွယ်ပေးနေတာပါ။ဘာကြောင့်လဲဆိုတော့ ASEAN ဖွဲ့ဝင်နိုင်ငံအများစုဟာလူခွင့်ရတဲ့ပတ်သက်ရင်နာမည်ကောင်းမရှိကြပါဘူး။ဒ ဒါကြောင့်တကယ်လို့များသူများနိုင်ငံနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်မယ်ဆိုရင်တစ်ချိန်မှာတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကသူ့နိုင်ငံနဲ့ပတ်သက်လို့ပြန်ပြီးလှုပ်ခိုင်းရမှာကိုအာဆီယံခေါင်းဆောင်တွေကစိုးရိမ်ကြပါတယ်
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အတူတက်ရောက်နေတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ဟာရိုဟင်ဂျာဒုက္ခသည်အကြက်တဲနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆွေးနွေးဖို့နိုဝင်ဘာလ15ရက်နေ့ဗုဒ္ဓဘူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့သူတွေတာဝန်ရှိသူတွေကိုအရေးယူဖို့ဖိအားပေးပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီအတော်တွင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဘိုးချုပ်မောင်မောင်စိုးနေရာမှာဘုံမူးချုပ်စိုးတင်နိုင်ကိုရုတ်တရက်အစားထိုးပြောင်းလဲခန့်အပ်လိုက်ပါတယ်။အခုလိုရခိုင်ပြည်နယ်ကိုကြီးကြပ်ကွက်ကဲနေတဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲနဲ့ပတ်သက်လို့အကြောင်းရင်းကိုတော့မသိရသေးပါဘူး။ကုလသမဂ္ဂဘက်ကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးဆိုင်ရာချိုးဖောက်ကျူးလွန်မှုတွေဟာ Crimes Against Humanity လူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုမြောက်ကြောင်းဆွဆွဲပြောဆိုထားပါတယ်ရှင်။